American သမားရွေးကောက်ပွဲမတိုင်ခင်သမရလောင်း2ဦးရဲ့နောက်ဆုံးအခြေစကားဆက်ထုတ်ပွဲကို Tennessee ပြည်နယ် Nashville မှာ October 22ရက်ည9:00ကနေ 10:00 ခွဲကျင်းပဖို့စီစဉ်ထားတယ်လို့သမရရွေးကောက်ပွဲအကြိုစကားဆက်ထုတ်ပွဲကော်မရှင်ကတောက်ကြနေမှာကြေညာပါတယ်။ Republican Party ကသမရ Donald Trump နဲ့ Democratic Party ကဒုသမရဟောင်း Joe Biden တို့ဟာပထမဆုံးကျင်းပတဲ့စကားဆက်ထုတ်ပွဲတုန်းကလိုပဲအကြောင်းအရာ6ခုနဲ့ပတ်သက်ပြီးဆွေးနွေးခွင့်ရကြမှာဖြစ်ပါတယ်။ဒီကရွေးထားတဲ့အကြောင်းအရာတွေကတော့ COVID-19 တွန်းလှန်တိုက်ခိုက်တာ American မိသားစုတွေ American နိုင်ငံတွင်းကတခြားလူမျိုးစုဆန်ရတွေအပြင်ရာသီဥတုပြောင်းလဲမှုဆန်ရအမျိုးသားလုံခြုံရေးနဲ့ဥဆောင်မှုကဏ္ဍတွေဖြစ်ပါတယ်။ကဏ္ဍတစ်ခုအတွက်အချိန်15မိနစ်ပေးထားပါတယ်။ဥဆောင်ဆွေးနွေးတဲ့သူကတော့ NBC ရုပ်သံက Christine Welker ဖြစ်ပြီးကဏ္ဍတစ်ခုစီအတွက်သူကနေကွန်းတွင်နဲ့စပြီးဖွင့်ပေးမှာဖြစ်ပါတယ်။ဒုတိယအကြိမ်စကားဆက်ထုတ်ပွဲကိုအောက်တိုဘာ15ရက်ကျတဲ့ပြင်းနေ့ကတောင်းထောက်ပုံစံမင်းဆန္ဒရှင်တွေရဲ့မင်းညာချက်ကိုဖြေကြားတဲ့အစီအစဉ်ပြုလုပ်ခဲ့တာပါ။သမရထရမ့်ကဖလော်ရီဒါပြည်နယ်မိုင်အမီမြို့ကနေ NPC ရုပ်သံဌာနကတဆင့်ပါဝင်တယ်လို့တစ်ချိန်တည်းမှာပဲဒီမိုကရက်တစ်သမရလောင်းဂျိုးဘိုင်ဒန်ကလည်း ABC ရုပ်သံကနေတဆင့်ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲလ်ဖီးယားမြို့ကနေပါဝင်ပြီးမင်းဆန္ဒရှင်တွေနဲ့ဆွေးနွေးပြီးမိန့်ခွန်းတွေကိုဖြေကြားခဲ့ကြတာဖြစ်ပါတယ်။ပထမအကြိမ်စကားဆက်ထုတ်ပွဲကိုတော့စက်တင်ဘာ29ရက်နေ့တုန်းကကျင်းပခဲ့တာပါ။